ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒေသတွေဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဘေးလွယကိုခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေဟာနေရာထိုင်ခင်းအမိုးအကာမလုံလောက်တာနဲ့အတူစားရေးတောက်ရေးအခက်အခဲတွေလည်းဆက်ပြီးတော့ကြုံနေကြပါတယ်။စကိုင်းတိုင်းတွေကစစ်ဘေးဒုက္ခသည်တချို့ဆိုရင်လည်းသွေးလွန်တုပ်ကွေးရောဂါဖြစ်နေကြပါတယ်။အခုလိုဒီစစ်ကြောင့်ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလီမာကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ခုချိန်ထိလနဲ့ချီတောတောင်ထဲမှာပုန်းခိုတင်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ဆက်လက်ကြုံနေကြရပါတယ်။အထူးသဖြင့်မိုးရေရွာသွန်းနေချိန်မှာနေရာထိုင်ခင်းအမိုးအကာလုံလောက်မှုမရှိတဲ့အခက်အခဲကိုအဓိကကြုံကြရတယ်လို့မိုးပြဲမျိုးဘက်ကဒုက္ခသည်တွေကိုကူညီနေသူတယောက်ကပြောပါတယ်။
အခုရပိုင်းကမူကောင်းနေတော့ဒီဖက်ဒီတာဟာကပေါ်ပေါ်ဒီကအကြီးကြီးချန်တော့မဖြစ်ဘောနော်မူးမလုံလာရိအဲ့လိုမျိုးဘောနော်မူးရွာရင်တော့တော်တော်လေးကိုသူတို့ကအဆင်မပြေတယ်လိုအပ်လာတော့ဒီအမူအကာတွေပေါ့အမူအကာလည်းစုစုမလုံလောက်လာရိရှိတယ်ဆက်မလုံလောက်လာတွေလည်းများတယ်နမိတာစု၃မိတာစုမူးကပြင်းရဲ့တလုံးနဲ့ပဲအတူနေနေရတာတွေရှိတယ်သာတော့ပိုင်းစားကြတော့ဒီအလူချင်းနေရတဲ့ဟာပဲအထံဝေးပေးနေရတယ်ပေါ့လုံလုံလောက်မှုစားကြတော့လည်းမရှိနိုင်ဘူး
တိုက်ပွဲဖြစ်တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကကျေးရွာတွေနားတက်ဆွဲထားတာရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်စစ်ဘေးဒုက္ခသည်အများစုအခုချိန်ထိနေရပ်မပြတ်နိုင်ကြသေးပါဘူး။ဘေးလွတ်ရာပုန်းခိုနေကြရတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ဒုက္ခသည်တွေဟာစားရေးတောက်ရေးခက်ခဲနေကြသလိုကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါဗျ။မိုးကတဲတဲ့မိုးမလုံလို့အိယာကင်းတွေထင်းတွေမိုးဆူနေပြီးချက်ရေးပြုံရေးလည်းအခက်တွေ့နေရတယ်လို့ဒီမော့ဆိုမြို့နယ်တဲကစစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်
။မိုးရွာလို့ရှိရောတခုကစစ်ဘေးတခုကကြတော့မလဲ။ညီရတော့တခုပေါ့။ဒါမဲ့အထက်ထဲကတော့ဗာလဲခင်းခင်းရဲ့မိုးကမိုးမလုံးလို့ရှိရောအဲ့ရဆိုးရောဆိုးရောမလဲပေါ့။မိုးဆိုတော့ဘလို့မှအိတ်လို့ရမှာမဟုတ်ဘူး။တော့ဘာမှပြင်လို့ဘာဆရာတော့မပြင်းဘူးလေတော့ကျောင်းအရင်လဲဆောင်ရဆောင်ရလဲဆိုတော့လဲစာနေပြီ။အဲ့ဒီမိုးဆိုတော့အင်ဂျင်ဆင်ရမှာလဲလေတော့
ခုလိုကြားပြီနဲ့ဘက်ကစစ်ပြေးဒုက္ခတွေနေရေးစားရေးခက်ခဲနေကြသလိုသခိုင်းတိုင်းဝက်လက်မြို့နယ်တွေကစစ်ပြေးလူရတိမ်းရှောင်နေကြရသူတွေမှာလည်းအလားတူအခက်ခဲတွေကြုံနေကြရတယ်လို့ဒုက္ခသည်တယောက်ကခုလိုပြောပါတယ်
။ရှင်နေရတော့ပြည်သူတွေဒုက္ခရောက်တာတော့ကြီးကျယ်ပဲမိုးရွာတွေရောပြတ်ပတ်ပြီးတော့ဟောပြီးမိုးကတဲ့လေးနဲ့ကြီးရဆောင်ရမယ်ဒါတော့စိုးဝါးဒုက္ခရောက်နေကြတာပေါ့။စားရေးတောက်တာတော့တော်တော်ကိုပြလစီဝါဆိုတော့ဝေးပေါ်ကြီးစားရတော့တော်တော်ဒုက္ခရောက်ခက်ခဲတွေရောက်နေကြတယ်။စားရတော့ခက်ခဲဆိုတော့တူတူတွေအကုန်ပြီးရှုပ်ပြီးဘေးရွာတွေရောတော်တော်များများအကုန်ပတ်မိုးနေတော့ကြတော့ဆက်စားပြတော်တဲ့ဟူစံမရှိတော့အောင်ကိုငတ်ပြနေကြတယ်ဘဝရောက်နေကြပြီ
။ကဲဘလူမျိုးနဲ့ကိုးထောင်ဖို့တိုက်နေတဲ့ကကျေးရွာတွေဘက်မှာလည်းစစ်တပ်တွေစစ်ရေးလှုပ်ရှားနေတာကြောင့်ဒေသခံတွေထွက်ပြေးနေကြရတာလအတော်ကြာရှိနေပါပြီ။အခုချိန်ထိလည်းရွာတွေတဲကိုပြန်မဝင်နိုင်ကြသေးပဲစစ်ဘေးရှောင်နေကြရဆဲဖြစ်ပါတယ်။အခုလိုမိုးရသည်မှာသွေးလွန်တုပ်ကွေးရောဂါနဲ့ဖျားနာနေကြသူတွေအတော်များပဲမဲ့ကုသနိုင်မှုဆေးဝါးမရှိဖြစ်နေတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ဒီကလူရကတော့ကျွန်တော်တို့ဆေးဝါးပါဆေးဝါးကတော့ကျွန်တော်တို့ဝေသတော့ဝယ်လို့လည်းမရတာဆိုတော့ဆေးဝါးမှာအဆင်ပြေဖြစ်နေတာ။ဆန်းတော်ကြီးအရှင်ကလည်းဒီကျွန်တော်တို့အရာတော်တော်လေးကအခုဒီမှာဥပ္ပယောင်နဲ့သွေးလွန်တုပ်ကွေးဖြစ်တဲ့တဲ့ကိုနဲ့အခုအကုန်လုံးမှာတော်တော်တော်လေးကဖျားနာနေကြတာ။ဒီတော့ကျွန်မဒီဘက်ကတော့အခုချိန်မှာတော့ကျွန်တော်တို့ပေါ့အခုကမရဘူးက
ြမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခနဲ့မလုံမချုံမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ6သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေမှာဖော်ပြထားပါတယ်ရှင်